လာမယ့်15ရက်နေ့မှာတိုင်းရင်းသားတွေနဲ့အပြစ်ရလက်မှတ်ရေးထိုးရမယ်လို့သိရတယ်ရှင်။အဲ့ဒီလက်မှတ်ရေးထိုးပွဲမှာအတိတ်တည်းအဖြစ်88ငင်းချင်းနဲ့ပွင့်လင်းလူအဖွဲ့အစည်းကဘသူတွေကိုဖိတ်ခေါ်ထားလဲရှင်။ဘသူတွေသွားဖို့ရှိလဲရှင်
။ကျွန်တော်နဲ့ကိုမြအေးနဲ့နှစ်ယောက်ဒါ88မျိုးဆက်ငင်းချင်းနဲ့ပွင့်လင်းလူအဖွဲ့အစည်းကိုစားပေါ့လေ။ဒီအပြစ်ခက်ရစဲရေးစာချုပ်မှာအတိတ်တည်းဖြစ်တဲ့လက်မှတ်ရေးထိုးဖို့သွားမှာပါ။
တိုင်းသားအဖွဲ့အစည်းတွေအားလုံးမပါဝင်တဲ့အတွက်ကြောင့်မလို့တိုင်းရင်းသားကောင်းဆောင်တချို့နိုင်ငံရေးကောင်းဆောင်တချို့လည်းသွားဖို့အစီအစဉ်မရှိဘူးဆိုတာသိရတာပေါ့နော်။ဥက္ကူကြီးအနေနဲ့လက်ခံလာရှင်။ဒါတော့ဘာဖြစ်လို့ပေါ့နော်။အတိတ်သက်တွေအဖြစ်လက်မှတ်ရေးထိုးဖို့ဆုံးဖြတ်ခဲ့ရလဲရှင
်။ငြိမ်းချမ်းရေးဖြစ်စဉ်ကိုစဉ်းစားတဲ့အခါမှာနိုင်ငံတော်ရဲ့ဖြစ်စဉ်ပေါ့ State process အဖြစ်ရှုမြင်စေခြင်းနဲ့ဒါမှမဟုတ်ဘဲနဲ့အစုတစုဒါမှမဟုတ်လည်းအစိုးရတရက်ရဲ့လုပ်ငန်းစဉ်အဖြစ်စဉ်းစားရင်တော့ကျွန်တော်တို့ဒီငြိမ်းချမ်းရေးဖြစ်စဉ်ရဲ့လင်းနှံ့မှုကိုအားလျော့စေတယ်လို့ကျွန်တော်အဲ့လိုမြင်တယ်။ဒါကြောင့်မလို့လက်ရှိအစိုးရကငြိမ်းချမ်းရေးဖြစ်စဉ်ကိုလုပ်တယ်ဆိုပေမဲ့ရွေးကောက်ပွဲအပြီးပဲအစိုးရပဲတက်တက်နိုင်ငံတော်ရဲ့ဖြစ်စဉ်အဖြစ်နဲ့ပဲဆက်ပြီးတော့ပေါ်ဆောင်ရမယ်။ဒါကြောင့်ကျွန်တော်ကငြိမ်းချမ်းရေးဖြစ်စဉ်ကိုအုပ်စုတစုပါတီတစ်ခုအစိုးရတစ်ဖွဲ့ရဲ့ဆောင်ရွက်ချက်ဆိုတာတက်ကိုနိုင်ငံတော်ရဲ့ဆောင်ရွက်ချက်ဖြစ်စဉ်အဖြစ်နဲ့ရှုမြင်တယ်။ဟိုဒါကြောင့်မလို့လည်းကျွန်တော်တို့ကနဦးချီလန်းအဖြစ်နဲ့တက်တည်ဖြစ်လက်မှတ်ထိုးဖို့စဉ်းစားခဲ့တာဖြစ်ပါတယ်။
တိုင်းသားကောင်းဆောင်တချို့နဲ့နိုင်ငံရေးကောင်းဆောင်တချို့ကတော့အဲ့ဒီအတိတ်တက်တည်ဖြစ်လက်မှတ်ရေးထိုးမဲ့ပွဲကိုမလာကြဘူးလို့ပြောရပေါ့နော်။ဘာဖြစ်လို့မလာကြဘူးလို့ထင်လဲရှင်
။ဆိုတော့အဲ့ဒါတော့ကာယကံရှင်တွေနဲ့ဆိုင်ပါလိမ့်မယ်။နောက်ကျွန်တော်တို့ကိုယ်တိုင်လည်းတစ်ဖက်ကကြတော့အားလုံးပါဝင်တဲ့လက်မှတ်ရေးထိုးပွဲဖြစ်စေခြင်းတယ်ဆိုတဲ့အပေါ်မှာတော့မတက်ရောက်နိုင်တဲ့ပုံကိုယ်တွေနဲ့မူအားဖြင့်အတူတူပါပဲ။သို့တော့ကျွန်တော်တို့ကနိုင်ငံရေးကိုလက်တွေ့ရလက်ဦးတည်တဲ့ဆောင်ရွက်ချက်ဖြစ်စူးစမ်းတဲ့အခါမှာထိုးတဲ့သူတွေကိုကျွန်တော်တို့ကတိုက်တွန်းအားပေးတဲ့ဤသူမထိုးနိုင်သေးတဲ့သူတွေကိုလည်းပဲခွဲခြားဆက်ဆံတာပြည်တင်တာမျိုးမဟုတ်ဘဲနဲ့ဒီလာမယ့်ဖြစ်စဉ်တွေမှာကြကြပြန့်ပြန့်ပါဝင်လာဖို့အတွက်ကိုကျွန်တော်တို့ကဆက်ပြီးတော့ကြိုးစားတိုက်တွန်းသွားရမယ်သဘောရှိပါတယ်။အဓိကစိုးရိမ်တာတစ်ခုကတော့အလုံးမပါတဲ့အပြစ်ခက်ရစဲရေးမှာထိုးတဲ့သူတွေကအထူးအခွင့်အရေးရပြီးတော့မထိုးတဲ့သူတွေကိုခွဲခြားပြီးတော့ဆက်ဆံတာထိုးစစ်ဆင်တာပြစ်တင်တာမျိုးတွေမဖြစ်ဖို့ကိုတော့ဒါကိုအလေးနဲ့တိုက်တွန်းသွားမယ်ရပ်တည်သွားမယ်
။ပြစ်ခက်ရစဲရေးနဲ့ပတ်သက်ပြီးတော့လက်မှတ်ထိုးလိုက်ပြန်ပြက်လိုက်ဆိုတဲ့တာတကတွေလည်းရှိခဲ့ဘူးလို့ဆိုတော့အခုလည်းလက်နက်ကင်အကုန်လုံးမပါဝင်တဲ့အတွက်ကြောင့်မလို့အလုံးကိုလွှမ်းခြုံတဲ့အပြစ်ရဲ့လက်မှတ်ထိုးစာချုပ်ဖြစ်နိုင်မှာမလားရှင်
။ဟိုတခုရှိတာတော့ပြစ်ခတ်ရစဲရေးလုတ်ခဲ့တဲ့တမိုင်းကိုပေါ့နော်ပြန်လေ့လာရင်အထူးသဖြင့်တော့1988နောက်ပိုင်းပေါ့ငွေငယ်ကလူကြီးတွေပြောသလိုတိုးတိုးသားပေါ်တာပေါ့ဘယ်သူမှမသိလိုက်ဘူးကြိတ်ပြီးတော့နှစ်ဖွဲ့ချင်းဘာတွေအပေးယူလို့လို့ဂတိကဝတ်တင်နဲ့အပြစ်ခတ်ရလိုက်ကြတယ်ဆိုတော့ကျွန်တော်မသိဘူးပြီးတဲ့ခါကျတော့တနတ်တန်ကြားမှာပြန်ပြစ်ပြန်ပြီကျွန်တော်ကသိတယ်ဆိုတော့ကပွင့်လင်းမြင်သာမှုမရှိဘူးအခုဒီတစ်ခေါက်မှာကတော့အဖွဲ့အစည်းတွေအားလုံးတပြေးတည်းသဘောတူညီချက်ပေါ့နော်ဟိုတယောက်တစ်မျိုးစီမဟုတ်တော့ဘဲနဲ့အားလုံးအတွက်ဘုံသဘောဆောင်တဲ့သဘောတူညီချက်ရေးဆွဲထားတာကျွန်တော်တို့တွေ့ရတယ်နောက်တစ်ခုကတော့အားလုံးကိုလည်းမူကျမ်းနဲ့ပတ်သက်လို့ချပြပြီးသားဖြစ်တော့ဒါပွင့်လင်းမြင်သာမှုအရင်ကတည်းကောင်းတယ်လို့ကျွန်တော်တို့အဲ့လိုမြင်တယ်
တိတ်မကြငယ်ရပိုင်းတွင်းကလည်းမမငင်းငယ်ရေးစင်တာကခေါင်းဆောင်တဦးကနေတရုတ်ဆိုရရဲ့ပါဝင်ပတ်သက်တဲ့အတွက်ကြောင့်မလို့အပြစ်ခက်ရစဲရေးလက်မှတ်ထိုးဖို့နှောက်နှေးနေတယ်လို့ပြောကြခဲ့ရလဲရှိရလေဆိုတော့အဲ့ဒီအပေါ်မှာဥပ္ပကိုကြီးအနေနဲ့ဘယ်လိုမျိုးသုံးသပ်ထားလဲရှင
်ဆိုတော့ကျွန်တော်တို့နိုင်ငံကပထဝီနိုင်ငံရေးအရလူရေတန်းထောင်ကျော်တဲ့နိုင်ငံကြီးတွေကြားထဲမှာရှိတယ်နောက်တစ်ခုကဒေသတွင်းနိုင်ငံရေးအပြောင်းလဲတွေလည်းရှိတယ်ပထဝီနိုင်ငံရေးရဲ့တက်ရောက်မှုဟာအနည်းနဲ့အများတော့နိုင်ငံရေးပြောင်းလဲမှုစီးပွားရေးပြောင်းလဲမှုဒီငင်းငယ်ရေးဖြစ်စဉ်မှာတက်ရောက်မှုနိုင်ငံများတော့ရှိမှာပဲသို့တော့ကျွန်တော်တို့နိုင်ငံရဲ့အရေးဟာကျွန်တော်တို့နိုင်ငံသားတွေအခုဒီတိုင်းရင်းသားကိစ္စဆိုရင်လည်းဒါတွေကကျွန်တော်မိသားစုဝင်တွေအချင်းချင်းရှင်းရမယ့်ကိစ္စလို့မြင်တယ်ဒါကြောင့်မလို့ငင်းညာရေးတကယ်စစ်စစ်မှန်မှန်ရဖို့စူးစမ်းတဲ့အခါမှာအခုလက်မှတ်ရေးထိုးတဲ့အဖွဲ့တွေရောလက်မှတ်ရေးထိုးဖို့စူးစမ်းနေစေဖွဲ့တွေရောသူတို့ရဲ့ကိုယ်ပိုင်ဆုံးဖြတ်ချက်နဲ့လွတ်လွတ်လပ်လပ်ဆုံးဖြတ်တာမျိုးပူပေါင်းဆောင်ရွက်တာမျိုးဖြစ်လာအောင်ဆောင်ရွက်တင်တယ်ကြိုးပမ်းတင်တယ်
အခုလိုမျိုးဖြည့်ပေးရတဲ့ကျေးဇူးများကြီးတင်ပါတယ်ရှင်
ဟုတ်ကဲ့ကျေးဇူးတင်ပါတယ်